မင်္ဂလာညနေခင်းမှာဒေါ်ရရှိနေတနေ့တာမောပန်းပြေးကြပါရဲ့လားခင်ဗျာပြည်ဝအမေရိကန်တိုင်းရဲ့2018ခုနှစ်မေလ31ရက်ရှားသာပတိနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ19.25ရုပ်အထိဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးကဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားကောင်ဆောင်ရဲ့ညာလယုံဖြစ်တဲ့ကင်ဂျီယုံချွန်နဲ့ဒီနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်ရှိရှင်းနေရုပ်စာတခြားတရားကိုခန့်ခဲ့ဖို့ကောင်းတဲ့အကြောင်းထပ်မံပြောဆိုလိုက်ပါတယ်။ဒီလိုထက်တဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူချိန်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာ UNDP, UNHCR တို့နဲ့ပူးပေါင်းဆောင်ရွက်နိုင်ရေးမြန်မာအစိုးရဘက်ကအတတ်နိုင်ဆုံးလိုက်လျောထားတယ်လို့ဆိုပါတယ
်ကျွန်တော်တို့ဝင်းကြီးအဆင့်လက်မှတ်ရေးထိုးထားတဲ့ arrangement ကိုအခြေခံပြီးကျွန်တော်တို့ MOU draft ကျွန်တော်တို့ဘက်ကနေပြန်ပြီးတော့အဆိုပြုထားပါတယ်အဲ့တော့ဒီကြားထဲမှာကျွန်တော်တို့ joint working group
မြန်မာနိုင်ငံသားကြီးဝင်းကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သူပြောကြားတော့တာပါဒီအကြောင်းသတင်းတွေအပြီးနားဆင်ရပါမယ်အဲ့ဒီတော့ KNU နဲ့အစိုးရတပ်တွေရဲ့တကြောပြန်တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်မှာစစ်ဆောင်ပြည်သူတွေတိုးလာနေတဲ့အကြောင်းနဲ့ရခိုင်ကမ်းရိုးတန်းကိုဝင်သွားတဲ့မုံတန်းကြောင့်အခုထိအနည်းဆုံးလူ၄ဦးသေဆုံးရတဲ့သတင်းတွေကိုလည်းတင်ပြအောင်ပါပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားကောင်ဆောင်ကင်ချွန်ဝမ်ရဲ့ညာလယုံဖြစ်သူကင်ယုံချွန်နဲ့နယူးယောက်မြို့မှာဒီနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ရှေ့လာရဲ့ထိပ်တန်းတွေ့ဆုံနိုင်မယ့်အလားအလာနဲ့ပတ်သက်ပြီးမနေ့ကအလုပ်သဘောညစာဆိုင်ရင်ကောင်းကောင်းမွန်မွန်ဆွေးနွေးဖြစ်တဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကပြောဆိုထားတာပါ။နိုင်ငံထိပ်တန်းကောင်ဆောင်တွေမြန်မြန်ချင်းဆိုင်တွေ့ဆုံနိုင်ရေးတဏ္ဍာရေးရဆက်လက်ကြိုးပမ်းနေကြမှာပဲမနေ့ညကအဆင့်မြင့်တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတာနဲ့ပတ်သက်လို့တော့ပူးတွဲညီညာချက်ထုတ်ပြန်တာမျိုးမရှိပါဘူး။အင်ဂျီရောပြောခဲ့ရသူ Sarah Huckabee Sanders ကတော့ထိပ်တန်းတွေ့ဆုံမှုတွေပြင်မြောက်ရေးဆက်လက်ကြိုးပမ်းနေပြီးတွေ့ဆုံမှုလည်းအမေရိကန်ဘက်ကအသိရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ။တောင်မြောက်ကိုရီးယားနိုင်ငံခြားကစစ်မဲ့ဆုံးဒေသမှာအမေရိကန်ကိုယ်စားဖွဲ့နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေတွေ့ဆုံမှုဟာလည်းအပေါင်းလက္ခဏာဆောင်ပြီးဆက်လက်ဆွေးနွေးသွားဖို့ရည်ရဲအကြောင်းလည်းပြောဆိုခဲ့ပါတယ်။စစ်မှုဆုံးဒေသကစစ်မဲ့ဆုံးဒေသကပမ်မန်ဂျုံချေရွာနဲ့ထိပ်တန်းတွေ့ဆုံမှုစီစဉ်ထားတဲ့စင်ကူနိုင်ငံတို့မှာလည်းတာဝန်ရှိသူတွေကြားဆက်လက်ဆွေးနွေးနေကြပါတယ်။
ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုတို့ဒီကနေ့ကြာသပတေးနေ့မှာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်။ရုရှားထိပ်တန်းတန်တမာရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်ဟာဆိုရင်အင်းကြီးချင်းမြောက်ကိုရီးယားရဲ့တန်တမာရေးလမ်းကြောင်းတစ်အပေါ်ရုရှားရဲ့သဘောထားကိုထင်ဟပ်နိုင်ဖို့ကြိုးပမ်းမှုအဖြစ်ရှုမြင်ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားထိပ်တန်းတွေ့ဆုံဖို့စီစဉ်ထားချိန်မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးလာဗရော့ရဲ့မြောက်ကိုရီးယားကိုတွားရောက်ခဲ့တာဖြစ်သလိုလက်တလောကာလအတွင်းတောင်ကိုရီးယားနဲ့တရုတ်တို့ကိုလည်းတန်တမာရေးအရာချင်းကပ်ဆောင်ရွက်ခဲ့ပါတယ်။အင်းကြီးချင်းမြောက်ကိုရီးယားနဲ့ရုရှားကြားမှာဆက်ဆံရေးအတိုင်းအတာတစ်ခုအထိရှိထားပေမဲ့လို့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီထက်မကတဲ့အခြေအနေမျိုးကိုလိုလားနေပုံရှားပါတယ်။ဒီနေ့အတွင်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကကမ္ဘာအစဉ်မြင့်ပေါ်မှာပေါ်ပေါ်ထင်ထင်ထွက်ပေါ်လာခဲ့ပေမဲ့လို့လည်းအခုချိန်ထိတော့မြောက်ကိုရီးယားအရှင်မှာရုရှားတို့ပါဝင်ပတ်သက်နိုင်ခြင်းမရှိသေးပါဘူးရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကရှင်းလင်းချက်ဖြင့် Jet Sessions အစားတခြားသူတို့ကိုသူ့အနေနဲ့ရွေးချယ်ခဲ့ဖို့ကောင်းတဲ့အကြောင်းမနေ့တုန်းကပဲပြောလိုက်ပြီးမြန်မာရဲ့ရှင်းလင်းကတော့အခုချိန်ထိတော့ရှင်းလင်းချက်ရဲ့အလို့ဟာစိတ်ချဝင်ရနေစေဖြစ်တဲ့အကြောင်းပြောဆိုလိုက်ပါရဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေနဲ့သမ္မတထရန့်ရဲ့စီးပွားရေးအဖွဲ့တို့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုတွေရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ရမယ်တာဝန်ကနေရှင်းလင်းချက် sessions ပြေးထွက်ပေးခဲ့တဲ့ပေါ်သမ္မတကအကြီးအကျယ်မကြေမနက်ဖြစ်နေတာပါစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေနဲ့ဆက်နွယ်နေသူတွေအနေနဲ့စုံစမ်းရေးကိစ္စတွေမှာမပါဝင်မှုတရားရုံးညီဌာနရဲ့အစဉ်လာရရှင်းလင်းချက် sessions ကရုရှားရဲ့စုံစမ်းမှုတွေမှာမပါဘူးဆုံးဖြတ်ထားတာဖြစ်ပါတယ်ရှင်းလင်းချက်ဖြစ်လာတဲ့ sessions အနေနဲ့နိုင်ငံရေးအရာထရန့်ကိုထောက်ခံခဲ့တာ2016ရွေးကောက်ပွဲကာလမဲဆက်စည်းရုံးစဉ်ကာလကရုရှားသံတမန်ကြီးဆာဂေးကစ်လျက်နဲ့တွေ့ဆုံခဲ့တဲ့ကိစ္စတွေကြောင့်ရုရှားရဲ့စုံစမ်းမှုတွေကနေပြေးထွက်ပေးထားတာပါ။သမ္မတထရန့်ကတော့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေမှာတရားရေးဌာနထိတဲ့တာဝန်ရှိသူတို့အနေနဲ့သူ့အပေါ်အကောက်အွယ်မပေးနိုင်တဲ့အခြေအနေမျိုးကြုံခဲ့ရတဲ့ဆုံးဖြတ်ချက်ပေါ်စိတ်ပြည့်တဲ့သဘောထားကိုမကြာခဏပြောလို့ရှိပါတယ်။စုံစမ်းစစ်ဆေးမှုကနေ ပေးထွက်ပြီးမဲ့အကြောင်းရှင်းလင်းချုပ်ဖြစ်ဆိုပြမခံရခင်ကျုံပြောတဲ့အကြောင်းတမနာရဲ့ဝိပဿနာပါတီကအောက်လွတ်တော်မှတူးခဲ့တဲ့ထရီဂေါ်ရီကရုံးမြင့်ဆိုင်ချမင်းမြန်ကတခုမှပြောဆိုခဲ့တာကိုလည်းတမနာထရန့်ကမင်းလုံးကပဲတူတန်လူမှုကွန်ရက်မှာကိုကာပီထပ်မံပြောဆိုလိုက်တာပါရှင်းလင်းချုပ်ဖြစ်တခြားထက်မြက်တဲ့ရှင်းလင်းတွေကတရားရောက်ကိုရွေးချယ်ခဲ့ဖို့ကောင်းတဲ့အကြောင်းလွတ်တော်မ
ဒီကနေ့ပြောဆိုလိုက်ပါတယ်လို့ရုရှားအစိုးရပြောခွင့်ရကဒီကနေ့ပြောဆိုလိုက်ပါတယ်ဒါပေမဲ့တေးပြီလို့ဟန်ဆောင်ခဲ့တာကတော့ထူးဆန်းတယ်လို့လည်းပြောဆိုပါတယ်ရုရှားအစိုးရကိုဝေဖန်သူထင်ရှားတဲ့စစ်သတင်းထောက်အခရီဘတ်ချန်ကိုဟာကီယက်မြို့တော်မှာရှိတဲ့သူနေထိုင်ရာအင်ကန်တွဲကလှေကမ်းမှာတနက်နေ့ပြစ်ခတ်ခံရပြီးတဲ့နောက်တေးဆုံးခဲ့ပြီလို့အင်ကန်နေ့မှာသတင်းထွက်ခဲ့တာပါ ဒါပေမဲ့လည်းဗုဒ္ဓဟူးနေ့မှာတော့သတင်းထောက်ဘတ်ချန်ကိုကကျန်းမာမာနဲ့လူရှေထွက်လာတာကြောင့်သတင်းထောက်တွေအကြမ်းမှာအန်အော်ခဲ့ကြပါတယ်။ယူကရိန်းတောင်ကျွန်းရေးဌာနတာဝန်ရှိသူတွေကတော့ဘတ်ချန်ကိုတပ်ဖြတ်ခံရမဲ့အရေးကနေကဲတင်းဖို့ဆောင်ရွက်တဲ့စစ်စင်ရေးမှာသူသေပြီလို့လှည့်ပြားခဲ့တဲ့အကြောင်းရှင်းလင်းခဲ့ပါတယ်။ရုရှားဆိုရပြောခွင့်ရဒီမက်ထရီပက်စကော့ကတော့ဒီဆောင်ရွက် Nebilo, Lenya Gede Apo, Nezimita, Drintomia, Puecale, Shokchabare, Ukraine, Longjo Yitanaka, Lenya, Levia Gede, Due, One Simacampia, Jamle, Josu, Tabare.
Viewer American than Ninibe Mavada Sizinibu, Nini Chonai Guegani, Nini Kunai Eti, Sidobita Sakon, Kilo has Tikon Chow Shetomia, Sidobita Sako, Kilo has Tinganga Chongane, Sidomita Nasanga, Kilo has Titiku Chongaruan in your Tolan Pinuatia.
You make and Tanyama is in here, Chagabini, Yanigin, who select Chinyanibare. စစ်ပဆိုင်ရာလိုအပ်ချက်တွေအကြီးအကျယ်ချုပ်နေရတဲ့ဂါဇာကမ်းမြောင်ဒေသကိုခွဲစိတ်ကူတမှုဖွဲ့ရင်စစ်ပဆိုင်ရာချမ်းချင်သူတွေကိုအထောက်ပံ့ပစ္စည်းနဲ့အတူစစ်လုံးမဲ့ကြောင်းနိုင်ငံတကာချက်ချင်းတွေဖွဲ့ ICSC ကပြစ်တင်ထားသလိုအစ်ဇွေးအနေနဲ့နေဆက်တီတာကောက်ဝဲဖို့တုံ့ပြန်ခဲ့တာဖြစ်ကြောင်းလဲပြောဆိုထားပါတယ်။ဒီချင်းနိုင်ငံရဲ့ဂျာဝင်စစ်ဆေးမှုအရအစ်ဇွေးနဲ့ပြစ်ခတ်ရစေးသဘောတူညီချက်ရရှိခဲ့တဲ့အကြောင်းပါလက်စတိုင်းတာဝန်ရှိသူတွေမနေတော့ကပြောခဲ့ပြီးနောက်မှာတော့သူတို့တပ်တိုင်ရုံပြစ်ခတ်တွေလည်းရောက်ချသွားခဲ့တာပါ။သဘောတူညီချက်နဲ့ပတ်သက်လို့အစ်ဇွေးဘက်ကတစုံတရာအတည် အလုံးကကြိုးပမ်းဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့တင်းပါနေတဲ့ဆက်ဆံရေးကိုပြန်ပြီးသုံးသပ်နေတဲ့အကြောင်းပါကစ္စတန်ဘက်ကပြောဆိုလိုက်ပြီးဒီဆောင်ရွက်ချက်ကြောင့်အာဖဂန်နိုင်ငံတွင်းကိုပေးပို့နေတဲ့ထောက်ပံ့ရေးလမ်းကြောင်းတွေပိတ်သွားနိုင်ပါတယ်။စစ်ဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးအတွက်နေတိုးမဟာမိတ်တွေအကူအညီနဲ့အမေရိကန်တပ်ဖွဲ့တွေကသဘုံတွေကိုတိုက်ခိုက်နေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့တွန်းအားပေးမှုနဲ့နိုင်ငံတကာဗန္နာရေးလုပ်ငန်းအဖွဲ့ကပါကစ္စတန်နိုင်ငံကိုအချမ်းဖတ်ဝါဒကိုငွေကြေးပံ့ပိုးနေသူအဖြစ်စောင့်ကြည့်ခြင်းနဲ့ထည့်သွင်းဖို့တရက်အလိုမှာပါကစ္စတန်နိုင်ငံခြားဝန်ကြီးခွန်ရန်ဒါဂရီခန်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတကာဗန္နာရေးဆိုင်ရာလုပ်ငန်းအဖွဲ့ရဲ့ဆောင်ရွက်ချက်ကြောင့်ပါကစ္စတန်ရဲ့စီးပွားရေးမှာပိုပြီးတော့အကျက်တွေ့စေမှာဖြစ်ပါတယ်။အကျန်းဖက်ဝါဒအပေါ်ငွေကြေးထောက်ပံ့မှုကိုရှော့ချနိုင်ရေးထိထိရောက်ရောက်မလုပ်တဲ့နိုင်ငံများဆင်းမှာပါကစ္စတန်ကိုထက်သွင်းဖို့ပြင်သစ်နိုင်ငံပါရီအခြေစိုက်ဗန္နာရေးဆိုင်ရာလုပ်ငန်းအဖွဲ့ FATF ကပြီးခဲ့တဲ့ဖေဖော်ဝါရီလမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
စီးရီးယားဒီမိုကရေစီအင်အားစုလို့အမည်ပေးထားပြီးအမေရိကန်ကအားပေးထောက်ခံနေတဲ့တိုက်ခိုက်သဘုံတွေနဲ့ဆွေးနွေးညှိနှိုင်းမှုလမ်းပွင့်ထားကြောင်းစီးရီးယားသမ္မတဘာရှားအာဆာကပြောလိုက်ပါရဲ့။ဒါပေမဲ့လည်းကျူးဝမ်းမှုတွေမအောင်မြင်ခဲ့ရင်တော့သ ဘုံနေသိထိချုပ်ထားတဲ့နယ်မြေတွေကိုပြန်လည်သိမ်းယူနိုင်ရေးအင်အားသုံးဖို့ကလွယ်လို့တခြားရွေးစရာနည်းမရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ2011ခုနှစ်ကပြည်ရေးစစ်စတဲ့ချိန်ကနေအခုဆိုရင်စီးရဲနိုင်ငံမြောက်ပိုင်းနဲ့ရှေ့ပိုင်းကနေရာတချို့မှာကျန်နေတဲ့ကတ်တင်အာရပြည်သူစစ်အုပ်စုတွေကလွယ်လို့ပြဿနာများများဆဆမကျန်တော့တဲ့အကြောင်းလည်းရုရှားနိုင်ငံကရုပ်မြင်သံကြားအစီအစဉ်ရုရှားတူတွေကဒီနေ့ပြသတဲ့မေးမြန်းချက်မှာစီးရဲသမားကပြောဆိုခဲ့ပါတယ်တဘုံတွေကိုထောက်ခံနေတဲ့အမေရိကန်ကိုဝေဖန်ခဲ့တယ်လို့စီးရဲအစိုးရအနေနဲ့တိုက်ပြည်ကိုလွတ်မြောက်အောင်လုပ်ဖို့တာဝန်ရှိပြီးအမေရိကန်နဲ့တိုက်ပြည်ကနေထွက်ခွာဖို့လိုတယ်လို့လည်းပြောဆိုခဲ့တာပါဥပဒေနဲ့မညီပဲအမေရိကန်ကစွပ်ဖက်ခဲ့တဲ့ယူရိုးနိုင်ငံရဲ့အခြေအနေကိုသင်ခန်းစာယူဖို့လည်းပြောဆိုခဲ့တယ်လို့ဒေတာရင်းကလူလူဟာပြပစွပ်ဖက်မှုတွေကိုမလိုလားကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်တပ်တွေကတော့စီးရဲနိုင်ငံအရှေ့မြောက်ဘက်ကကတ်ကိုပိုင်အုပ်ချုပ်ရေးဒေသမှာလေတပ်နဲ့စစ်ကောင်တချို့ခြေစိုက်ထားပြီးစီးရဲတိုက်ခိုက်တပ်ဖွဲ့တွေကိုအကြံပေးကူညီနေတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုဟာဝိုင်အီပြည်နယ် Big Island မှာတော့ခီလာဝေးမီးတောင်ကနေချော်ရီစီးဆင်းမှုမြန်လာတာကြောင့်ဘေးလွတ်ရာရွှေ့ပြောင်းရေးအစီအစဉ်ကိုတကြော့ပြန်ဆောင်ရွက်နေကြရပါတယ်။ Big Island ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Hilo မြို့နဲ့56ကီလိုမီတာအကွာမှာနေထိုင်ရတဲ့ဒေသခံတွေအရေးပေါ်ဘေးလွတ်ရာရွှေ့ပြောင်းကြဖို့တာဝန်ရှိသူတွေမနေ့ဗုဒ္ဓဦးနေ့တုန်းကတအိမ်တက်ဆင်းလိုက်လံဆော်ဩခဲ့ကြပါတယ်။မီးတောင်အကွဲချောင်းတွေကချော်ရီတွေအရှိန်မြတ်ပေါက်ထွက်နေစေဖြစ်တယ်လို့ဟာဝိုင်အီမီးတောင်စောင့်ကြည့်ရေးဌာနကပြောဆိုထားပါတယ်။အခုနောက်ဆုံးဘေးလွတ်ရာရွှေ့ပြောင်းရမှုမှာလူရေဘလောက်ရှိသလဲဆိုတာကိုတော့မသိရသေးပါဘူးရှင
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VO ရဲ့နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုအသံမကပဲ VO ရဲ့အင်တာနက်ဆာမျက်နှာ bambi.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့နိုင်ငံကသတင်းလွှာတွေကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ကြတဲ့ရင်ညာဒုက္ခသည်တွေပြန်လည်ခေါ်ယူရေးလုပ်ငန်းစဉ်မှာUNDP နဲ့ UNHCR ရုံတို့နဲ့ပူးပေါင်းဆောင်ရွက်နိုင်ရေးမြန်မာအစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ထိုးနိုင်မှုအတွက်အတက်နိုင်ဆုံးလိုင်းလျောညှိနှိုင်းနေပြီးမကြခင်အပြီးတက်နိုင်တော့မှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးရာမှာအမေရိကန်အဖွဲ့ဝင်တရုတ်နဲ့ရုရှားတို့ရဲ့ဖိမကူညီမှုဟာအပေးအယူသဘောမဟုတ်ပဲချစ်ချစ်ရင်းနှီးမှုကြောက်တာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနအမေရိကန်အတွင်းမှဦးမြင့်သူကပြောကြားလိုက်ပါတယ်နိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်ခဲ့တဲ့ဒေါ့စ်ကင်ဆိုးဝင်းကပြောပြမှာပါ
။ကောင်းပါပြီ။ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကနေရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ပွင့်လင်းမြင်သာရေးအတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်။မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်မှာ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးနဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့ပူးပေါင်းဆောင်ရွက်ရင်းနားလည်မှုစွာကြောင့်လက်မှတ်ရေးထိုးနိုင်ရေးကိုအတက်နိုင်ဆုံးလက်ရောမှုတွေနဲ့ညှိနှိုင်းနေပါတယ်လို့နိုင်ငံညာရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောဆိုလိုက်ပါတယ
် February လမှာစတင်ထွက်ပြခဲ့ပါတယ် March လမှာသူတို့ဘက်ကကျွန်တော် First Concept Paper ကျွန်တော်တို့ပေးပါတယ်အဲ့တော့ဒီ Concept Paper နဲ့ကျွန်တော်တို့ဝန်ကြီးအဆင့်လက်မှတ်ရေးထိုးထားတဲ့ Reference ကိုအခြေခံပြီးကျွန်တော်တို့MOU draft ကျွန်တော်တို့ဘက်ကနေပြန်ပြီးတော့အစိုးပြုထားပါတယ်အဲ့တော့ဒီကြားထဲမှာကျွန်တော်တို့ joint working group technical level ကျွန်တော်တို့ဆွေးနွေးမှုတွေရှိပါတယ်ဝန်ကြီးအဆင့်ကျွန်တော်တို့ဆွေးနွေးမှုတွေရှိပါတယ်အဲ့တော့ကျွန်တော်တို့ဒီဟာအခက်အခဲရှိသလားဆိုတော့ကျွန်တော်တို့ဒါကျွန်တော်တို့ UNDP နဲ့ UNHCR နဲ့ကျွန်တော်တို့အစိုးရနဲ့ဒါဆွေးနွေးညှိနှိုင်းနေတဲ့အခါမှာကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ကျွန်တော် maximum flexibility ကျွန်တော်တို့ဖြေလျှော့မှုတွေကျွန်တော်တို့ဆောင်ရွက်နေပါတယ်အဲ့တော့ကျွန်တော်တို့မကြခင်လက်မှတ်ရေးထိုးနိုင်ဖို့ရှိပါမယ်ခင်ဗျာ
ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီထားတဲ့အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေဖြစ်စေရမယ့်ပုံစံတွေကိုဖြန့်ဝေပေးဖို့ပြက်ကွက်နေပြီးတရင်အဆောင်ချထားတာတွေရှိနေတယ်လို့ဦးမြင့်သူကဝေဖန်လိုက်ပါတယ
်ကျွန်တော်တို့ဘက်မှာတက်နိုင်သေး awareness ကျွန်တော်တို့လုပ်တယ်အားလုံးလည်းသိမှာပါကျွန်တော်တို့ MU FM channel နဲ့ကျွန်တော်တို့ဒီကျွန်တော်တို့ဘာတွေလုပ်နေလဲ UHRD ကဘာတွေဆောင်ရွက်နေတယ်so bengali language เนี่ยကိုကျွန်တော်တို့ announce ဆုပ်ပါတယ်ဒါပေမဲ့ကျွန်တော်တို့ AT လာတုန်းကဒေါက်တာဝင်းမြတ်ကြီးဒီ caucus ကမှာရှိတဲ့ camp စီကိုသွားကြည့်တဲ့အခါမှာဒီစခန်းနေရာနေကိုစလဲဒီနဲ့တွေ့တဲ့အခါမှာ repatriation process နဲ့ပတ်သက်လို့လုံးဝမသိကြပါဘူး verification form နဲ့ပတ်သက်လို့လုံးဝမသိကြပါဘူးအဲ့တော့ information blackout လုပ်ထားတယ်လို့ကျွန်တော်တို့သုံးသပ်ရပါတယ်
ရိုဟင်ဂျာဒုက္ခသည်အရေးနိုင်ငံတကာရဲ့ဖိအားပေးမှုတွေကိုအကြီးအကျယ်ခံနေရပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးကြိမ်တွဲနေရတဲ့အခြေအနေကြောင့်မြန်မာအစိုးရကနိုင်ငံတကာအတိုင်းအဝန်းအနေနဲ့အပြုသဘောနဲ့ချင်းကပ်ဖို့တိုက်တွန်းထားပါတယ် ကုလသမဂ္ဂလုံခြုံရေးကောင်စီမှာရိုဟင်ဂျာတွေကိုဖိနှိပ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအရေးယူရေးထုတ်ပြန်ချက်တွေပေါ်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားတို့ကအကာအကွယ်ပေးဖိမှန်နေတာဟာအပေးယူသဘောမဟုတ်ဘဲချစ်စီရေးအရာသာဖြစ်တယ်လို့ဦးမြင့်သူကပြောဆိုလိုက်ပါတယ်
ဒီနေ့ကျွန်တော်တို့ဘောနားလည်ရှိတဲ့နိုင်ငံအားလုံးနဲ့ဒီစနစ်ပေါင်းဆောင်ရမှာဖြစ်ပါတယ်။အဲ့တော့ဒီခါကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့နဲ့ဒီယုံကြည်သူတွေနိုင်ငံနဲ့ရုရှားဖက်ဒရေးရှင်းနဲ့ဒါကျွန်တော်တို့နိုင်ငံချင်းပေါင်းဆောင်ရတဲ့ဒီအဖြစ်ပါတယ်။အဲ့တော့ဒါကကျွန်တော်တို့ကတို့လိုပြီးဒီစနစ်ပေါင်းပါဘူး။
ကျွန်တော်တို့နိုင်ငံသားမှရှိတဲ့အခြေအနေမှုအခြေခံပြီးတော့ကျွန်တော်တို့ပေါင်းဆောင်ရှင်းတာဖြစ်ပါတယ်။နေပြည်တော်ပြန်ကြားရေးဝန်ကြီးဌာနမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်ရှင်။ဒေါက်ကင်ဇိုးဝင်းနေပြည်တော်ကနေသတင်းပေးပို့ခဲ့တာဖြ ကျွန်တော်တို့ကနေမြန်မာအစိုးရတက်တဲ့KNU တက်တွေကြားပြစ်ခတ်မှုတွေဖြစ်ပြီးဒေသခံရွာသားနှစ်ထောင်လောက်ပေးလို့ရကိုထွက်ပြေးကြရပါတယ်ဒီပေါ်မှာ KNU နဲ့မြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေရန်ကုန်မှာတွေ့ဆုံပြီးဒီလမ်းဖောက်လို့ရေကိုယာယီဆိုင်ငံ့ထားမယ်လို့မြန်မာစစ်တပ်ကကြေညာပေးထားပါတယ်ဒါပေမဲ့ KNU နဲ့မြန်မာစစ်တပ်ကြားနှစ်ပေါင်း60ကျော်ကြာဖြစ်လာတဲ့စစ်ပွဲအ Steve Sanford VOA ကိုသတင်းပေးပို့ထားတာကိုကိုသားညွန့်ဦးပြောပြမှာဖြစ်ပါတယ်
။ကင်ပီနယ်တွင် KNU တပ်မဟာ၅ဒေသခေပူနယ်လွန်မူပလော့ဒေသမှာမြန်မာစစ်တပ်ကလမ်းဖောက်လောက်ရေးလုပ်ငန်းနဲ့အတူတပ်တွေတိုးချဲ့ပြီးတော့နေရာယူလာတာကြောင့်အခုမှလှတယ်မှာပဲဒေသခံ KNU တပ်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့တာပါ။ဒါဟာ KNU နဲ့မြန်မာစုအကြာရထားတဲ့ပြစ်ခတ်ရစဲရေးကိုရော KNU ကလက်မှတ်ထိုးထားတဲ့ NCA တနင်္ဂနွေလုံးပြစ်ခတ်ရစဲရေးစာချုပ်ကိုပါချိုးဖောက်တာဆိုပြီးတော့ KNU ဘက်ကယူဆခဲ့ပါတယ်။တိုက်ပွဲကြောင့်မလို့ဒေသခံကြီးရသားတွေစစ်ပြေးလို့ရတင်းရှောင်ကြရတယ်လို့ပဲနေထိုင်စားတော့ရေးပါခက်ကြုံခဲ့ရပါတယ်။2015ခုနှစ်တုန်းက NCA စာချုပ်မှာ KNU လက်မှတ်ထိုးခဲ့တဲ့နောက်ဒုက္ခသည်တွေဖို့ကတော့နေရက်ပြန်ဖို့အတွက်မျှော်လင့်ချက်ရှိခဲ့ပါတယ်။ဒါပေမဲ့အခုမတ်လတည်းမှာပြန်ဖြစ်တဲ့စစ်ကြောင့်မလို့ဒီမျှော်လင့်ချက်တွေမှေ့မှန်ခဲ့ရတယ်လို့နမူဒေဝါကကျင်းလို့ပြောပါတယ
်။ဘာကိုတော့ကဖြစ်နေမြောက်မှာပြတ်ပြစ်ဖြစ်ရဲ့ဆဲရေးလုတ်ပြီးတဲ့နောက်ချင်းတွေကောင်းလာမယ်လို့ကျမထင်ခဲ့တာ။ကျမတို့ရွာကျမတို့အိမ်ကိုပြန်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုအချိန်တွေကပြန်ပြီးတော့ဆိုးလာပါတယ်။အဲ့တော့ရွာကနေထက်ပြေးပြန်ရတာပေါ့ရှင်
။နမူဒေဝါဟာလွန်ခဲ့တဲ့16နှစ်တုန်းကသူ့ရဲ့ရွာနာစစ်ပွဲတွေမှာထွက်ပြေးနေတဲ့ဘိုက်မှာကြီးစံတန်ရာရခဲ့တဲ့သူပါ။အခုလိုမျိုးမိုးရင်းကြီးမှာဒုက္ခတွေထပ်ပြီးတော့ပြေးရတာကြောင့်မလို့အပြာလန်ပြစ်ခတ်မှုကြားတိကြိုက်မှာဆူရင်ရတဲ့အပြင်ကျမကြီးအရာလေသူတို့မှအနေရရှိပါတယ်ထွက်ပြေးရတဲ့ရွာသားတူဖြစ်တဲ့ဆော့ထူးစေဝါကလည်းစစ်တပ်ကလမ်းဖောက်မယ်ဆိုပြီးရောက်လာတဲ့အခါမှာသူတို့ဆန္ဒမပါပြီမဲ့လို့ဘာမှမတတ်နိုင်ခဲ့ဘူးလို့ပြောပါတယ
်ကဲဒါလည်းပဲမြေပေါ်ကိုဒီပ
ါကျွန်တော်တို့မြေပေါ်မှာလမ်းဖောက်ခြင်းလို့သူတို့အပြစ်ခတ်ရစဲရယူခဲ့ပုံရပါတယ်ကျွန်တော်တို့ကဒီလမ်းဖောက်တာမလိုလားပါဘူးဒါပေမဲ့လည်းကိုရီကရွာသားပဲဆိုတော့ဘာမှမတတ်နိုင်ဘူးလေ
ကင်ပီနယ်တွင်းကတံလွင်မြစ်တစ်လျှောက်မှာရာလစစ်ထုတ်ဖို့အတွက်စေပေါင်း14ခုစောက်လုပ်ဖို့အာဏာပိုင်တွေဘက်ကရာထားပါတယ်။ဒါပေမဲ့လို့အဲ့ဒီကရတဲ့လက်စစ်အများစုကိုပြည်ပကိုရောင်းစားဖို့ပဲလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒါလို့စီမံချက်မျိုးတွေဟာဒေသခံကင်ပီသူတွေအတွက်တော့အကျိုးရလာမရှိတော့ပါပဲလို့ကင်သဘောဝပေါင်းရင်ထင်းသိင်းနဲ့လူမှုလှုပ်ရှားမှုကွန်ရက်ကစောပေါ်စိန်တွားကပြောပါတယ
်။
အခုလိုရွာသားတွေထွက်ပြေးကြတဲ့အကြောင်းရင်းတွေထဲမှာဒေသရင်းမှာကြီးမားတဲ့ဖွံ့ဖြိုးရေးစီမံချက်ကြီးတစ်ခုလုပ်ဖို့မြန်မာစစ်တပ်ကစီစဉ်နေတာကြောင့်ပါဒါလို့စီမံချက်မျိုးလုပ်ဖို့ဆိုရင်တပ်တွေတိုးချဲပြီးလုံခြုံရေးတိုးမြင့်ရတာပဲလေ
။အခုလိုတကြော့ပြန်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့် KNU ဥက္ကဋ္ဌဦးဆောင်တဲ့ကုစလေဖွဲ့နဲ့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အခုမေလလယ်ထဲမှာတွေ့ဆုံခဲ့ကြပါတယ်။ဒီလိုတွေ့ဆုံပွဲအတွက်မှာတော့မြန်မာစစ်တပ်ဘက်ကလမ်းဖောက်လို့မှုကိုယာယီဆိုင်ငံ့ထားမယ်လို့ကာဝေးဦးစီးချုပ်ကကတိပေးခဲ့တယ်လို့ဒုက္ခသည်တွေနေရာပြောင်းနိုင်ရေးအတွက်လည်းပြန်လည်ဆွေးနွေးခဲ့ပါတယ်။ဒါမှမဟုတ်လက်တွေ့မြေပြင်အခြေအနေတွေမှာဆွေးနွေးခဲ့တယ်လို့တကယ်ပဲဖြစ်လာမလားစောင့်ကြည့်ရအောင်မယ်လို့ KNU တာဝန်ရှိသူတွေက view ကိုပြောထားပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါခင်ဗျာ။အခုတော့မုံနိုင်နောက်ဆက်တွဲအခြေအနေကိုကြည့်အောင်ပါ။မေလ29ရက်နေ့တုန်းကရခိုင်ကမ်းရိုးတန်းကတဆင့်မြန်မာနိုင်ငံထဲဝင်ရောက်လာခဲ့တဲ့မုံနိုင်ကြောင့်လူ၄ဦးထက်မနည်းသေဆုံးပြီးပြစီဆုံးရှုံးမှုတွေလည်းရှိခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။မုံတိုင်းမဝင်ငင်ကလေးကမုံတိုင်းအန္တရာယ်ကြိုတင်ပြင်ဆင်ရေးဆောင်ရွက်ခဲ့တယ်လို့အခုမုံတိုင်းဝင်ပြီးနောက်မှာလည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောနေတာပါ။ VOA သတင်းနောက်ကိုကောင်းဆန်ဟင်းက စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
မင်္ဂလာပင်လယ်အော်ကနေရခိုင်ပြည်နယ်ကိုဖြတ်ကျော်ပြီးမြန်မာနိုင်ငံအလယ်ပိုင်းကိုဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်ရခိုင်ပြည်နယ်အပါအဝင်ဒေသအချို့လူသေဆုံးမှုနဲ့ပျက်စီးဆုံးမှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဇေရေးနဲ့ပင်လယ်နေရာချတိုင်းရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါရယ
်ဆရာပျက်စီးဆုံးရပို့လောက်တာကတော့ပြည်နယ်နဲ့တိုင်းခုနှစ်ခုရှိတယ်နောက်ရန်ကုန်တိုင်းကအဲ့ဒီပတိုင်းကတရက်ကပေါ့နော်ဒီဟိုလေးစင်တမရန်ကုန်တိုင်းကတော့များတာပေါ့နော်အဲ့ဒီပတိုင်းကဒီကမှလေးစင်တမဝင်သွားတယ်ရှိပြီးသားမှာဟိုအင်ဂျီ900ကျော်ဟိုကကြီးသွားတယ်ပေါ့နော်နောက်တစ်ခုနည်းနည်းများလာမကွေးတိုင်းမှာနည်းနည်းများတယ်တခြားနေရာတော့နည်းနည်းပါပဲနေပြည်တော်ဆိုနှစ်အင်းနဲ့မန္တလေးတိုင်းဆိုသုံးအင်းနဲ့မွန်ပြည်နယ်9အင်းနဲ့နောက်ကရင်ပြည်နယ်19အင်းနဲ့ဒီလိုကြီးကြီးရှိပါတယ်စကိုင်းပြည်နယ်မှာ43အင်းကျွန်တော်တို့တော့ဒီအရီထောက်ပံ့တော့သေဆုံးပေါ်လာတော့3ဦးပြန်ပါဟိုစကိုင်းမှာ2ဦးမကွေးမှာ2ဦးကန်ဒီနာမ3ဦးပြောတာချက်ခိုင်းမှာ3ဦးတည်ဆုံးရတော့တရားရရတော့5ဦးပေါ်နေတယ်ဒီမှာတော့မနေ့ကညနေ4နာရီထိရှိနေတယ
်စကိုင်းဒီနဲ့တန်တန်းမြို့မှာတော့29ရက်နေ့ကဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်ပင်လယ်ကမ်းထွက်သွားတဲ့လေတစီးတိမ်းပေါက်သွားခဲ့ပြီးလူတအူးတည်ဆုံးခဲ့တယ်လို့တန်တွဲဒေသခံဦးစိန်ချစ်ကပြောပါတယ
်ကျွန်တော်တို့ဒီငပလီကမ်းရှည်ဂျိတ်တော်ကနေရာတော့ပင်လယ်လေကမ်းထွက်သွားတဲ့ပင်လယ်သမားတွေတော့ဒီပင်ပင်ရဲထဲမှာမြုပ်တည်ဆုံးတဲ့လူတော့ရှိတယ်ဒီဆုံးနဲ့ဆိုတော့29ရက်နေ့ကသူတို့ဒီပင်လယ်ထွက်သွားပါ28ကထွက်တာပေါ့အဲထွက်တဲ့ဟာမှာအဲလမ်းမုံတိုင်းနဲ့မြည်ပြီးတော့လေရလည်းပေါက်တော့လေအာမှာ2ဦးမှာ2ဦးတော့ရှင်တယ်2ဦးကတော့အသက်သေဆုံးတယ်အဲနောက်9ဦးကတော့ကျွန်တော်အယောက်ဒီဖက်ကိုမျောသွားပြီးတော့ဒီဟိုလက်ပတ်တာဖက်မှာတင်တယ်ဟုတ်တယ်အမှတော့ပြန်ပြီးတော့ကဲဆေးပြန်ပြီးတော့ဟိုအသက်ရှင်နေနဲ့ပြန်ပြီးတော့ကုန်းကြပ်ပါပေါ့အဲအဲ့လိုမျိုးတော့ရှိရယ်ပေါ့
ပင်လယ်ပင်လယ်အော်အတွင်းကအဲ့ဒီအပူပိုင်းမုံတိုင်းဟာရခိုင်ကယောတန်းဝင်ရောက်ချိန်မှာတော့မြော်လင့်ထားတဲ့ပုံပြီးစက်ကလုံးမုံတိုင်းငယ်တစ်ခုအနေနဲ့တိုက်ခိုက်ခဲ့တာပါမုံတိုင်းမဝင်ခင်ကလေးကတော့အာရာပိုင်းတွေကကြိုးရင်တတိပိချက်တွေနဲ့ပြင်ဆင်မှုတွေလုပ်ခဲ့ပါလေအခုမုံတိုင်းဝင်ပြီးနောက်မှာလဲလူသေဆုံးမှုတွေနဲ့နေအိမ်ပျက်စီးဆုံးမှုတို့အတွက်ပြန်လည်ထူထောင်ခြင်းလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဇေရီနဲ့ပြည်ထောင်စုအခြေအနေဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်အိမ်တွေအတွက်ကတော့လုံးဝပြိုကျတာဆိုလို့ရှိရင်တော့ကျွန်တော်နှုံတိုင်းပေါ့တသိန်းနဲ့သူ့မို့နှစ်သိန်းတော့များသောအားဖြင့်တော့တသိန်းနေပဲညာတယ်ဘာလို့ဆိုတော့ဒီတဲတွေပဲဖြစ်တာများတာဟုတ်ဒီတိုက်လို့လဲတယ်ဆိုတာတဲတွေပဲဖြစ်တာဟုတ်အကြီးကြီးဒီနောင်အိမ်တွေတောက်အိမ်တွေအစမမဖြစ်တာနောက်တသိန်းတစ်ပိုင်းပြစီတာတော့ကျွန်တော်နှုံကတော့1000ကနေပြီမှာဟို9000တသိန်းအထိပဲပေးတယ်ပေါ့နော်ဒါပေမဲ့အများစုကတော့ဒီမှာကျွန်တော်တို့9000နေရကြတယ်ဟုတ်အဲ့ဒါပြီးတယ်နောက်တည်ဆုံးသူကတော့ကျွန်တော်တို့3000တောက်ပတ်တယ်တရားရစီုံတက်တဲ့ကူရ9000ထောက်ပတ်ပါလေ
မုံတိုင်းဟာလေပြင်းအားနဲ့ရဝင်းအဖြစ်အပြော့သွားပြီးမင်းညံ့နေကအပြော့သွားကြောင်းမွလေးဝတာဦးစီးထနာကသတင်းထုတ်ပြန်ထားပါလေမုတ်တုံလီအားကောင်းနေပြီးနေပြည်တော်မန္တလေးမကွေးပဲခူးစကိုင်းညကုံနဲ့အေရဝတီတိုင်းဒေသကြီးကချင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာယနေ့မေလ31ရက်နေ့အထိနေရာကွက်မိုးကြီးနိုင်သေးကြောင်းလည်းခန့်မှန်းထားပါလေခင်ဗျာ
ပြည်သူ့နောက်ကိုကောင်းဆောင်ရဲ့သတင်းပြဖို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလောကတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်ပြီဖြစ်တာကြောင့်ရှေ့ဆက်ဘာလုံးမလဲဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။အဲ့ဒီအီရန်နျူကလ িয়ার သဘောတူညီချက်နေရာမှာအစားထိုးသွားဖို့အမေရိကန်ကအာယုံဆိုင်လှုပ်ဆောင်မဲ့လုံခြုံရေးဆိုင်ရာအခြေခံမှု12ချက်ကိုနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကချပြထားပါတယ်။အမေရိကန်နိုင်ငံရေးဝန်ထမ်းအကြီးအကဲမူဝါဒဆိုင်ရာအကြံပေးဘရိုင်ယန်ဟုကို Greater Van Susteren က Plugin အစီအစဉ်မှာမေးမြန်းထားတာကိုပြည်ရေးသတင်းတော့ Elizabeth Chanoff ကသတင်းပေးပို့ထားပါတယ်အပြည့်အစုံကိုကိုဇော်ဝင်းနိုင်တင်ပြမှာပါအ
ီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကြေညာပြီးသတင်းသုံးပတ်လောက်ကြာလာတဲ့အချိန်မှာတော့အမေရိကန်အစိုးရရဲ့ဗျူဟာသစ်ဟာရုံလုံးပေါ်လာနေပါပြီအီရန်ကောင်းဆောင်နေအနေနဲ့ပြည်သူတွေအပေါ်တာဝန်ခံမှုရှိရမယ်ဆိုတဲ့အချက်ဟာအဓိကဖြစ်တယ်လို့အီရန်အပေါ်ထားမဲ့အမေရိကန်လူညုံရေးဆိုင်ရာအခြေခံမှု12ချက်ကိုနိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုကပါရှန်သတင်းဌာနကိုပြောကြားတဲ့အထက်မှာထည့်သွင်းပြောဆိုခဲ့ပါတယ
် 12 things that I listed are all pretty straightforward not asking a lot from the Iranian leadership just behave
ကျွန်တော်ချပြခဲ့တဲ့မူပေါင်း12ချက်ကရှင်းပါတယ်အီရန်ခေါင်းဆောင်တွေတန်ကကျွန်တော်တို့အများကြီးမျှော်လင့်နေတာမဟုတ်ပါဘူးတခြားခေါင်းဆောင်တွေနီးတူကြင့်ကြံနေထိုင်ကြဖို့ကုတ်ပြည်သူတွေထံကခိုးမြူကြဖို့ပါပြည်သူဗန္ဒာငွေနဲ့ဆီးရီးယား၊ယီမန်၊လေဘနွန်နဲ့အီရတ်တို့မှာဆက်သွားမတိုက်ပါနဲ့ဆောက်ဖြစ်ပါလူလူကိုဥဆောင်မှုပေးပါကောင်းမွန်တဲ့တိုင်းပြည်ဖြစ်အောင်တိဆောက်ပါရှိနေတဲ့တရားစရာတွေကိုအဲ့ဒီအတွက်ပဲသုံးချပါအ
ီရန်နဲ့ထိတွေ့ဆက်ဆံတဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူခြင်းဟာ ရေရှည်လှုပ်ဆောင်မဲ့နီလန်တစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနကအကြီးတန်းအကြံပေး Brian Hook ကပြောပါတယ
် Our goal is to have a treaty and there's a many different ways that you can capture a change in a bilateral relationship
We in the event that the world is going to choose over and then the sanctions will be changed to လှုပ်ဆောင်တဲ့နီလန်နဲ့အများကြီးရှိပါတယ် UN nuclear ရေးကိုသဘောတူညီချက်ပါလို့ခေါ်လို့မရတဲ့အခြေအနေကိုကျွန်တော်တို့အမွေဆက်ခံလိုက်ရတာပါသူတို့ကလုပ်ငန်းစဉ်များလို့သာအမည်ပေးထားတာပါလက်မှတ်တောင်ထိုးမထားကြပါဘူ
းဒါပေမဲ့အဲ့ဒီနီလန်နဲ့ချင်းကလှုပ်ဆောင်ဖို့ဥရောပကမဟာမိတ်တွေနဲ့ဒေတာရင်းနိုင်ငံတွေရဲ့ထောက်ခံမှုမပါဘဲမဖြစ်နိုင်ဘူးလို့ George Town တက္ကသိုလ်ကအာရီယန်တာဘာတာဘီလိုသုတေသီတွေကသုံးသပ်ပါတယ်
It is incredibly difficult, if not impossible, to achieve that in a single framework. And the Europeans have, I think,
have. ဘာတို့ခုရဲ့အတွင်းမှာသဘောတူညီချက်ရဖို့ဖြစ်နိုင်ဖို့အင်မတန်ခဲယဉ်ပါလိမ့်မယ်။ဥရောပနိုင်ငံတွေဘက်ကမှန်နေတယ်လို့ကျွန်မထင်ပါတယ်။အဲ့ဒီအတိုင်းမဖြစ်နိုင်ဘူးဆိုတာသူတို့သိနေတယ်။ဒါကြောင့်သူတို့အနေနဲ့ဒီနျူကလ িয়ার သဘောတူညီချက်ကိုဒီအတိုင်းထားမယ်။အဲ့ဒီအပေါ်မှာအခြေခံပြီးတော့မှတိုးချက်တိဆောက်သွားမှာပါ။
အခုနေ့စောပိုင်းတုန်းကအီရန်ပြည်သူတွေလာမပေါ်ထွက်ဆန္ဒပြခဲ့ကြတာဟာအီရန်ခေါင်းဆောင်တွေကိုတာဝန်ယူမှုရှိစေရေးအတွက်အရေးပါတဲ့အချက်ဖြစ်တယ်လို့ Foundation for Defense of Democracies ကဘနမ်ဘန်တာလီဘလူးကသုံးသပ်ပါတယ
် The Iranian people speak for themselves and they are their own best advocates. So when the Iranian people go out into the street and they chide the regime for its foreign adventures
သူတို့ကံကြမ္မာကိုသူတို့ပဲဆုံးဖြတ်မယ်ဆိုတဲ့သဘောထားကိုအီရန်ပြည်သူတွေပြခဲ့ကြပြီဖြစ်ပါတယ်။တိုင်းတစ်ပါးကိုသွားပြီးစီရေးရပါဝင်တာကိုကန့်ကွက်ကြောင်းအီရန်ပြည်သူတွေလမ်းမပေါ်ထွက်ဆန္ဒပြတဲ့အခါသူတို့အနေနဲ့လက်ရှိအစိုးရကိုပဲအပြစ်တင်ကြတာပါ
သမ္မတထွန့်အစိုးရကနောက်ဆုံးချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေဟာအီရန်ရဲ့ဘာသာရေးအုပ်ချုပ်နဲ့ထိတွေ့ဆက်ဆံနေတဲ့လူပုဂ္ဂိုလ်တဦးချင်းနဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားချမှတ်တာဖြစ်ပါလေခင်ဗျာ
ကိုယ်ဇော်ဝင်းလိုင်ပြောပြခဲ့တာဖြစ်ပါတယ်အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နာရီကနေ9:00ခွဲထိထုတ်လွှင့်သွားမယ်မြန်မာ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ Weban အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ခုတော့ကြံနေသေးတဲ့အချိန်တော့တင်မှာသတင်းချင်းတွေကိုကိုအောင်လွင်ဦးကပြောပြမှာပါ။
အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဝင်းရဲ့ညာလယ်ယုံဖြစ်သူကင်ချွန်ချွန်နဲ့နယူးယောက်မှာဒီနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရှေ့လာတဲ့ထိပ်သီးတွေ့ဆုံနိုင်မယ့်အလားအလာနဲ့ပတ်သက်ပြီးမနေ့တုန်းကအလုပ်သဘောညှိစာဆိုင်ကောင်းကောင်းမွန်ဆွေးနွေးဖြစ်ခဲ့တဲ့အကြောင်းနဲ့ဝန်ကြီးပွန်ပီယိုကပြောဆိုထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကရှင်းလင်းချက်အဖြစ် Jet Session စာတခြားသူတရားကိုသူ့အနေနဲ့ရွေးချယ်ခဲ့ဖို့ကောင်းတဲ့ကြောင့်မနေ့တုန်းကပဲပြောလိုက်ပြီးမြဲသမ္မတရဲ့ရှင်းလင်းကတော့အခုချိန်ထိတော့ရှင်းလင်းချက်ရဲ့အလုပ်ကစိတ်ချဝင်ရနေစေဖြစ်တဲ့ကြောင်းပြောဆိုခဲ့ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့သမ္မတထရန့်ရဲ့စီးပွားအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ရမယ်တာဝန်ကနေရှင်းလင်းချက် Session ပြထွက်ပေးတဲ့ပုံမှာသမ္မတကအကြီးအကျယ်မကြေမနက်ဖြစ်နေတာပါအမေရိကန်ပြည်အောင်စုနဲ့တင်းမာနေတဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်နေတဲ့အချိန်ပါကစ္စတန်နိုင်ငံကပြောဆိုလိုက်ပါတယ်။သမ္မတထရန့်ကရဲ့ဆိုရကတုံ့အပြေးမှုနဲ့နိုင်ငံကဗန်နာရေးလုပ်ငန်းဖွဲ့ကပါကစ္စတန်နိုင်ငံကိုအကြမ်းဖက်ဝါဒတွေငွေချေးပံ့ပိုးနေသူဖြစ်စောင့်ကြည့်စင်းနဲ့မှထက်သွင်းမှုတရက်လုံးမှာပဲပါကစ္စတန်နိုင်ငံကြီးဝန်ကြီးကမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။စစ်ပဆိုင်ရာလူဝတ်ချက်တွေကြီးကြီးကျုံနေရတဲ့ဂါဇာကမ်းမြောင်ဒေသကိုခွဲစစ်ကူတာမှုအဖွဲ့နဲ့စစ်ပဆိုင်ရာကျွမ်းကျင်သူတွေကိုအထောက်ပံ့ပစ္စည်းတွေနဲ့အတူဆင်လွတ်မဲ့ကြောင်းနိုင်ငံတကာချက်ချင်းတွေအဖွဲ့ ICRC ကပြောလိုက်ပါတယ်။ဒီဆိုရင်လည်းဂါဇာနယ်စပ်ဒေသမှာသူတို့တန်ရုံပြပတ်တွေအတွင်းတနက်တန်ရရသူတွေကိုဦးစားပေးကူတာဖို့ဂရင်း53ခွဲစစ်ကူတာဌာနတစ်ခုလည်းဖွင့်လှစ်မှာဖြစ်တဲ့အကြောင်းကြေညာခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00တိလိုင်းဒူမီတာ1925တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00အကြာည9:00မှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington, this is VOA News.